အမေရိကန်ပြည်ထောင်စုကယူကရိန်းကိုနောက်ထပ်အကူအညီဒေါ်လာတန်400ဘူးပေးရမှာဖြစ်ပြီးစစ်လက်နက်ပစ္စည်းတွေလွှဲပြောင်းပေးဖို့ရင်းနဲ့စစ်တပ်နဲ့ပေးတဲ့ကိစ္စတွေအပါအဝင်လုံခြုံရေးဆိုင်ရာအကူအညီပေးရေးဌာနချုပ်ကိုဂျာမနီနိုင်ငံမှာဖွင့်လှစ်သွားမယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဆာဗရီနာဆင်းကတောက်ချာနေမှာထုတ်ဖော်ပြောဆိုခဲ့ပါတယ်
The department is announcing approximately $400 million.
Ukraine ကိုကူညီဆောက်ပံ့ရေးဌာန USAI အနေနဲ့ Ukraine ကိုနောက်ထပ်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်400ဘူးလောက်ပေးရသွားမှာပါလို့ပင်တဂွန်စစ်ဌာနချုပ်ဒုတိယပြောရေးဆိုခွင့်ရှိသူ Sabrina Singh ကပြောဆိုသွားတာပါ။ရုရှားကိုခုခံတိုက်ခိုက်သွားနိုင်ဖို့ Ukraine ကိုပုံမခိုင်မြဲတဲ့ရေရှည်အကူအညီပေးနိုင်ရေးအတွက် Ukraine လုံခြုံရေးဆိုင်ရာအကူအညီပေးရေးအဖွဲ့ SAGU ကိုဖွဲ့စည်းလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသတင်းတောက်ကိုသူကပြောဆိုခဲ့ပါတယ်ပေးရမယ့်အကူအညီတွေမှာ Phoenix Ghost Drone ခေါ်အသေးစား drone အစင်း1100အတွက်ကုန်ကြစရိတ်တင်ကား45စင်းပြန်လည်ပြင်ဆင်ဖို့မြေကြောင်းသားဆက်လီအစင်း40စတာတွေပါဝင်မှာဖြစ်ပါတယ်ဆစ်လက်နဲ့ပစ္စည်းတွေဟာ Ukraine လုံခြုံရေးထောက်ပံ့မှုအဖွဲ့ကနေထုတ်လုပ်မှာဖြစ်တဲ့အတွက်အခုချက်ချင်းတော့ဒီပစ္စည်းတွေကို Ukraine ကိုပေးပို့နိုင်အောင်မဟုတ်သေးပါဘူးခင်ဗျာ